င်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ရိုဟင်ဂျာတွေသူတို့နေရပ်ကိုသူတို့ဆန္ဒအရပြန်ခွင့်ရဖို့ဆိုရမှာသူတို့နိုင်ငံသားဖြစ်ခွင့်ရရေးအမှတ်ကံချက်မရသေးနိုင်တဲ့အချက်ကအဓိကကျနေပါတယ်။အရင်ဆုံးနေရပ်ပြန်လာကြပြီးမှသာနိုင်ငံသားဖြစ်ခွင့်ရရှိရေးကိုဆက်လက်လှုံ့ဆော်ပေးသွားမှာဖြစ်တယ်လို့မြန်မာအစိုးရကိုယ်စားလှယ်တွေကဘင်္ဂလားဒေ့ရှ်နိုင်ငံတဲကဒုက္ခသည်စခန်းတွေအထိရှင်းပြပေးခဲ့ပြီးဖြစ်တယ်လို့နိုင်ငံရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ဩဂတ်လ22ရက်နေ့ပြည်လည်လက်ခံရေးအစီအစဉ်မှာဒုက္ခသည်တွေတဦးမှပြန်မရောက်လာကြသေးတဲ့အတွက်မနေ့ကအမေရိကန်အစိုးရကအဲ့ဒီကြေညာချက်ကိုထုတ်ပြန်ထားလိုက်တာပါ။ဒါကြောင့်သူတို့နေရပြန်လာနိုင်ရေးနဲ့ကွန်ဖီယန်နန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်ဖို့မြန်မာအစိုးရကိုဆက်လက်တိုက်တွန်းဖို့အတွက်အမေရိကန်နိုင်ငံကနိုင်ငံတကာအသိုင်းအဝိုင်းနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီးကော်ဖီအနန်ကော်မရှင်မှာပါဝင်ခဲ့သူတူဖြစ်တဲ့ဦးအေးလွင်ကလည်းသူတို့အနေနဲ့စိုးရိမ်စိတ်တွေရှိနေသေးလို့မပြန်လာကြသေးတာဖြစ်မယ်လို့မှတ်ချက်ပေးပြောပါတယ
်။သူတို့အေကူမပြန်လာခြင်းနဲ့အကြောင်းကတော့သူတို့အတွက်ကစိုးရိမ်စိတ်တွေရှိနေလို့ပဲဖြစ်တယ်။အဲ့ဒီစိုးရိမ်စိတ်တွေပပြောင်းအောင်လုပ်ပေးဖို့လိုအပ်ပါတယ်။နိုင်ငံကလည်းသဘောတူညီချက်တွေထိုးထားတယ်။နိုင်ငံကသဘောတူညီချက်အတိုင်းအကောင့်အထည်ပေါ်ဖို့လိုအပ်ပါတယ်။ပြန်လာမဲ့လူတွေကို NVC အားလုံးကိုထုတ်ပေးမယ် NVC ဆိုတာကအထောက်အထားမရှိတဲ့လူတွေကိုပေးရတာပေါ့နော်အဲ့တော့ရှိတဲ့လူရောမရှိတဲ့လူရော NVC ထုတ်ပေးမယ်ဆိုတဲ့သဘောလည်းသူကပြောနေတယ်လေမိဘနှစ်ပါးကအထောက်အထားရှိတဲ့အဖိုးအဖွားအထောက်အထားရှိလေပြုနိုင်ငံလာပဲပေးမယ်နိုင်မပေးဘူးဆိုတဲ့ဟာတွေလည်းအဲ့လူသတင်းတွေထွက်နေတဲ့ပုံမှာအဲ့နိုင်ငံလာကိစ္စပေါ်မှာသူတို့မှအများကြီးအနှောက်အယှက်ဖြစ်နေပါတယ်
တမရော်ရဲ့လုံရည်ဒီကြောင့်ရိုဟင်ဂျာ 9,400 ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရပြီးဒီလုံရည်ဟာလူမျိုးစုရှင်းလင်းဖယ်ရှားမှုမြောက်တယ်လို့လည်းအဲ့ဒီကြေညာချက်မှာစွပ်စွဲဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ RFA ကတမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးဇော်မင်းထွန်းကိုမေးမြန်းခဲ့ရမှာလွန်ခဲ့တဲ့2019ခုနှစ်ဩဂတ်လကမော်နော့ဒေတာမှာအာစာအကြမ်းဖက်အဖွဲ့တွေကိုတမရော်ကနေမည်ရှင်းလင်းခဲ့ပြီးတဲ့နောက်ပိုင်းမော်နော့မြို့နယ်ကမွတ်စလင်တွေဟာတခြားလှုံ့ဆော်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်စီကိုရောက်သွားရတာလို့ပြောပါတယ်
။တမရော်ကနေကိုနေမည်တောင်ကျွေးလှုပ်လို့မပြေးတဲ့ဆိုတဲ့ဟာမှာကျွန်တော်ကသိရမှာကပထမဆုံးကတော့ဒီ2019ဩဂုတ်ပေါ့နော်နောက်ပိုင်းမှာသူစီရင်းနေနေတောင်ကျွေးလှုပ်နေတဲ့အချိန်မှာအစားနဲ့ပေါ့ဒီမှာထွက်ပြေးရှားပါတယ်။အဲအောက်ပိုင်းကျမှကျွန်တော်လှုံ့ဆော်မှုတွေနဲ့ထွက်ပြေးတာများပါတယ်။အဲဒီချက်လေးတစ်ချက်တော့ကျွန်တော်တို့ထောက်ပြခြင်းနဲ့ပြီးမှကျွန်တော်တို့ကဒီပြိပက္ခာတွေဖြစ်ပေါ်နေတဲ့အချိန်မှာထွက်ပြေးခဲ့လို့လည်းရှားပါတယ်
။အဲဒီမော်တော်ဒေတာစစ်စင်ရေးဖြစ်စဉ်တွေအတွင်းဖြစ်ပျက်ခဲ့တာတွေကိုလည်းတမတော်ကစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးလှုံ့ဆော်နေတာမကြခင်မှာလည်းထုတ်ပြန်ပါလိမ့်မယ်လို့ပြောပါတယ်။
ကတည်းကပြောလာတဲ့အပေါ်မှာကြာကျွန်တော်တို့ကဘုံကစီခုံရုံကိုရောအင်ကွာရီဆိုတာကကျွန်တော်ပြဿနာတရားကလူကြောင့်ဖြစ်ပါတာကြောင့်တာဝန်ရှိသူကိုတည်ထိုင်ချက်တွေရရှိရတရားစွဲရင်ဖွဲ့စည်းထားတဲ့ဘုံကစီခုံရုံကိုလိုပါဒီတမ်းတော်အဥပဒေဒီဥပဒေနဲ့အညီဖွဲ့စည်းထားတာဖြစ်တယ်အဲဒီဟာကိုတော့ကျွန်တော်တို့ရဲ့လုံဆောင်နေတဲ့ဟာတော့လေးစားဖို့တင်တယ်လို့ကျွန်တော်တို့ပြောလိုပါတယ်အဲအဲ့လိုမျိုးလုံဆောင်ဖို့အတွက်ကျွန်တော်တို့မှဆန္ဒမရှိဘူးရည်ရမရှိခဲ့ဘူးဆိုရင်ကျွန်တော်တို့စခဲ့တဲ့ဖွဲ့တွေကတော့မရှိပါဘူး။ဒါနဲ့ပတ်သက်ပြီးလည်းကျွန်တော်တို့ကစတင်ဆောင်ရွက်တဲ့အချိန်မှာလုံဆောင်တဲ့အချိန်မှာသူတို့ထုတ်ပြန်တာတော့ပြန်ကြားလာတော့ဆိုပါလိမ့်မယ်
။တမရော်ဟာရခိုင်ပြည်နယ်တစ်ခုတည်းတွင်မဟုတ်ဘဲကချင်ရှမ်းပြည်နယ်တွေအပါအဝင်နဲ့နိုင်ငံတစ်ဝန်းလုံးမှာလုံခဲ့တဲ့နှစ်ပေါင်း80ကစပြီးဒီကနေ့အထိဖိနှိပ်နေတယ်လို့လည်းပါရှိပါတယ်။အဲ့ဒီဖြစ်စဉ်တွေနဲ့ပါဝင်ပတ်သက်သူတွေလူ့အခွင့်အရေးလေးစားလိုက်တာကြားဖို့အတွက်ကိုလည်းထည့်သွင်းတိုက်တွန်းထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်အတွင်းလှုံ့ဆော်ရမယ့်အကြံပြုချက်တွေကိုကိုဖီအာနန်ကော်မရှင်ကအချက်ပေါင်း80ကျော်မြမအစိုးရစီတင်ပြထားပြီးဖြစ်လို့အခုဆိုရင်နှစ်နှစ်တာကာလအတွင်းရောက်ရှိနေပြီဖြစ်ပါတယ်။အဲ့ဒီအကြံပြုချက်တွေကိုလည်းဆက်လက်အကောင့်ထဲပေါ်ဖို့အမေရိကန်အစိုးရကတိုက်တွန်းမယ်လို့လည်းညညာချက်ထဲမှာထည့်သွင်းပါရှိပါတယ်။အဲ့ဒီအကြံပြုချက်တွေအကောင့်ထဲပေါ်နေတာကိုအားရမှုရှိရလားလို့ကော်မရှင်အဖွဲ့ဝင်တစ်ဦးဖြစ်တဲ့ဦးအေးလွင်ကိုဘေးမြေရာမှာသူကအခုလိုပြောပါတယ်။
အဲ့လောက်ကြာလေတော့တချို့သူတို့လုံနေကြပြီအထူးသဖြင့်ရုပ်ပိုင်းဆိုင်ရာလေးတွေပါလေလမ်းဖောက်တာတို့တရားဆောက်တာတို့အဓိကကတော့ကျွန်တော်တို့ဒီအုပ်စုနှစ်ခုကိုပြန်လဲပြီးတော့ကသဟဇလဖြစ်ဖို့အတွက်လုပ်ငန်းတွေလုပ်ဖို့လိုအပ်တယ်။ဟိုဟိုဘက်ကမသွားပဲကြံခဲ့တဲ့လူတွေရဲ့အခြေအနေတွေအခွင့်အရေးတွေကိုဖြည်းဖြည်းရဲရောက်လေးပြင့်တင်ပေးတာကိုပြင့်တင်ပေးတယ်ဆိုတာသူတို့ရသင်ရလိုက်တာတွေကိုပေးနေဆိုတာကိုမြင်သာထင်သာအောင်လုပ်ရင်ဟိုဘက်ကလူတွေကလည်းဒီဘက်ပြန်လာဖို့အတွက်ကအားတက်လာမယ်လေဒီဘက်ကလူတွေကိုမလုပ်ပေးလဲဆိုတာကိုလည်းသူတို့စောင့်ကြည့်နေတဲ့သဘောတွေရှိပါတယ်ဒါတွေနဲ့ပတ်သက်ပြီးကျွန်တော်အစီအခံစာတွေထဲမှာဒါတွေဖော်ပြထားပါတယ်1982ခုနှစ်နိုင်ငံသားဥပဒေဟာပြန်လည်လေ့လာတုံ သက်တင်ပါတယ်လို့ကျွန်တော်တို့အကြံပေးထားတယ်။ဘာလို့သုံးသက်တယ်ဆိုတာကိုလည်းပြောထားတယ်။တော်တော်တည်သေးဥပဒေဖြစ်တဲ့အတွက်ဒီအတိုင်းလုံးဝမယ်ဆိုတာကိုလည်းကျွန်တော်တို့အသိအမှတ်ပြုထားတယ်။အဲလုံးဆရာတွေလူသေးတယ်လို့ပဲပြောပြရသေးဗျာ
။ပြဿနာတွေဖြေရှင်းနိုင်ဖို့အတွက်အပြုသဘောဆောင်တဲ့အချက်လက်မှန်တွေကိုတရားစမ်းစစ်ပြီးစစ်ဆေးတွေ့ရှိချက်တွေကနေအခုလိုတိုက်တွန်းထားတာတွေကိုတစ်ဖက်ကလည်းလေးစားလိုက်နာပြီးလှုံ့ဆော်တင်တယ်လို့အကြံပြုကြပါရစေခင်ဗျာ။ကျွန်တော်ကျော်သူပါ။